ဒေါက်တာမြင့်ချူခင်ဗျာမနေ့ဖြန်မာစတာ30ရဲ့နေ့ဆိုရင် NLD အစိုးရအသစ်စတင်ဖွဲ့စည်းတော့မှာဖြစ်ပါတယ်အဲ့တော့ဒေါက်တာမြင့်ချူအနေနဲ့ဘာမှဒီကြားထဲမှာတော့ပြဿနာမရှိအားလုံးချောချောမောမောဖြစ်သွားမယ်လို့မြင်ပါလား
ဟုတ်ကဲ့ရွေးကောက်ပွဲပြီးကလေးကမနေ့ဖြန်အာနာလွဲပင်နေ့ထိဒေါက်ဆန်းစုကြည်ကလည်းပြည်သူလူထုကိုရော NLD ကတာဝန်ရှိပုဂ္ဂိုလ်တွေရောလွှတ်တော်မတ်တွေရောအားလုံးကိုအေးချမ်းချမ်းနဲ့စိတ်ထင်းပြီးတော့နော်ပြဿနာတွေကိုတင်းကြီးခံနေကြဖို့ဆိုပြီးသူ့အနေနဲ့တိုက်ထွန်းထားတဲ့ပုံမှာဘာမှတော့ပြဿနာကြီးကြီးမားမားတော့မဖြစ်ခဲ့ဘူးပေါ့နော်အသေးဖွဲလေးတွေရရှိပြီမဲ့အားလုံးကတင်းကြီးခံပြီးတော့ဒါလေးကိုပေါ့နော်စောက်စည်းလိုက်တဲ့ပုံမှာတော့ဒီနေ့ထိတော့ဘာမှပြဿနာကြီးကြီးမားမားကျွန်တော်တို့မတွေ့ရဘူးမနေ့ကဆိုရင်လည်းမနေ့ပိုင်းမှာဒီစွတ်တော်မှာသမရအာနာကိုလွှဲယူပြီးတော့ညနေပိုင်းကျရင်တော့သမရနေအိမ်တော်မှာနော်သူတို့ညတာစားပွဲနဲ့တခါထပ်ပြီးတော့ဂုဏ်ပြုအိပ်ခံမယ်ဆိုတော့ကျွန်တော်ထင်ပါတယ်ဒီကြားမှာလည်းဦးသိန်းစင်အစိုးရရဲ့အာဏာလွှဲပြောင်းနဲ့ပတ်သက်တဲ့ကော်မတီရောဒီဘက်က NLD ကအဝန်ထိန်လို့ပါတဲ့အာဏာလွှဲပြောင်းနဲ့ပတ်သက်တဲ့ကော်မတီကိုညှိနှိုင်းထားတာဒီရှိတဲ့ကြောင့် ECCTP လည်းဖြစ်နိုင်တယ်လို့ကျွန်တော်မျှော်လင့်ပါတယ်ဗျ
အခုဒေါအောင်ဆန်းစုကြည်ကအစိုးရဖွဲ့ဝင်ဝင်ကြီးဖြစ်တော့မယ်ဆိုတော့သူကဒီပါတီအရေးရောနိုင်ငံရေးရောမလုပ်ရတော့ဘဲနဲ့ဒီပါလီမန်ကနေထွက်ရတော့မှာဖြစ်ပါတယ်အဲ့တော့ဒေါအောင်ဆန်းစုကြည်ကအဲ့လိုမျိုးမရှိတော့တဲ့အတွက်ကြောင့်သူ့ပါတီမှာသူဝင်ပြောလို့မရတော့တဲ့အတွက်ကြောင့်ပါတီထဲမှာပြဿနာတွေတခုရှိခဲ့ရင်ပေါ့လေဒီပါလီမန် NLD ပါလီမန်အမတ်တရားတခုခုမလိုက်နာခဲ့လို့ရှင်ဘယ်သူတွေကတာဝန်ယူဖြည့်ရှင်းမှာပါလဲ
။အော်အဲ့ဒါကတော့လေအဲ့တော့ဖွဲ့စည်းပုံချင်းကဥပဒေအရဆိုရင်လွတ်တော်အမတ်တယောက်ဟာအစိုးရအဖွဲ့ထဲမှာပါသွားတာနဲ့လွတ်တော်အမတ်ဘဝကနေနှုတ်ထွက်ပြေးရတယ်။ပြီးတော့ပါတီဥက္ကဋ္ဌဖြစ်နေမယ်ဆိုရင်တို့မဟုတ်ပါတီခေါင်းဆောင်တယောက်တယောက်ဖြစ်နေမယ်ဆိုရင်ပါတီလုပ်ငန်းတွေကိုလုပ်လို့မရတော့ဘူးအဲ့တော့ပါတီရဲ့တာဝန်ကိုကာလတစ်ခုတည်းထမ်းလို့မရတာပဲရှိတယ်ဗျဆိုတော့ဒေါက်ဆန်းစုကြည်က NLD ပါတီဥက္ကဋ္ဌအဖြစ်ကနေနှုတ်ထွက်เสียမလို့ပါဘူးအဲ့ဒီပါတီဥက္ကဋ္ဌတာဝန်တွေကိုနော်သူဝင်ရောက်ပြီးတော့ထမ်းလို့မရဘူးဒီအတွက်အတွင်းဝ5ယောက်ကိုသူအလုံးတာဝန်ဆွဲထားပြီးပြီဒါကြောင့်မို့လို့တစ်ချက်ကဒေါက်ဆန်းစုကြည်ဟာ NLD ပါတီရဲ့လုံငန်းဆောင်တာတွေကိုနေ့တူကတော့ဝင်ရောက်ပြီးတော့လုတ်ကင်လို့မရပေမဲ့သူချရတဲ့မူဝါဒအနေနဲ့လုပ်ငန်းစဉ်တွေတိုင်းသူကိုစားအတိမူ9ယောက်ကနေဆက်လက်ဦးဆောင်သွားမှာမို့လို့ NLD ပါတီကဘာမှပြဿနာကြီးမှဖြစ်မယ်ကျွန်တော်မထင်ဘူးနောက်တစ်ချက်ကဒေါက်ဆန်းစုကြည်ကလွတ်တော်တွေကနေလွတ်တော်မှဖြစ်နေနှုတ်ထွက်လိုက်တဲ့အတွက်ကြောင့်လွတ်တော်မှတော့မဖြစ်တော့ဘူးပေါ့ဗျာဒါပေမဲ့သူ့အနေနဲ့နော်လွတ်တော်နဲ့သူ့ကြားထဲမှာအဆက်မပြတ်အောင်သူထိန်းထားတဲ့ဟာတခုတော့ရှိပါတယ်ဗျာအဲ့ဒါပါလဲဆိုတော့တရအောင်လဲပြန်တတိရမှာပေါ့လေသူတို့တလောတုံးကလွတ်တော်ထဲမှာသူကွန်ပျူတာကိုဖွဲ့လိုက်တယ်လေ
ဟုတ်ကဲ့ဟို
ဖွဲ့လေတစ်ဖွဲ့ပေါ့ဗျာအဲ့ဒါကတော့လွတ်တော်နဲ့ပတ်သက်ပြီးတော့ဖွင့်ပြတုတ်တဲ့ဆိုင်ရာကိစ္စတွေမှာသူ့အနေနဲ့ဆက်ဆက်နှိမ့်နိုင်ပြီးမဲ့အဖွဲ့ဆိုပြီးဖွဲ့လိုက်တယ်အဲ့ဒီမှာတောင်းဆန်းစုကြည်ပါဝင်ဒီပြည်သူလွတ်တော်မျိုးသားလွတ်တော်ကျွန်စုလွတ်တော်ကညှိချိုင်းမှုချုပ်ဒီကိုယ်တိုင်လည်းပါတယ်လေအဲ့ဒီအဖွဲ့ဟာလွတ်တော်မှတည်ပြီးပါတာမဟုတ်ဘူးလွတ်တော်မှမဟုတ်တဲ့ကျွမ်းကျင်ပုံကိုယ်တွေလည်းပါတယ်တချို့အဲ့ဒီမှာဒေါက်ဆန်းစုကြည်ဥက္ကဋ္ဌဖြစ်နေဆက်ရှိနေတယ်ရှိနေတော့ဒီလွတ်တော်ထဲမှာဖွင့်ချိုးတုတ်တဲ့ဆိုင်ရာအကူအညီရေးဆိုင်ရာကိစ္စတွေမှာလည်းဒေါက်ဆန်းစုကြည်ကဆက်ရှိနေမယ်ဆိုတော့လွတ်တော်နဲ့ဒေါက်ဆန်းစုကြည်ကြားထဲမှာလည်းအဆက်မပြတ်ဘူးလို့ကျွန်တော်ထင်တယ်နော်တချို့မို့လို့ဒေါက်ဆန်းစုကြည်ကအစိုးရဖွဲ့ထဲမှာပါသွားသည့်တိုင်အောင်အစိုးရဖွဲ့လည်းအားကောင်းသွားတယ်လွတ်တော်မှာလည်းဆက်ဆက်ရှိလိမ့်မယ်ပါတီနဲ့လည်းအဆက်မပြတ်ဘူးလို့ကျွန်တော်အဲ့လိုပဲခံယူပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလိုဒေါအောင်ဆန်းစုကြည်ကဒီဝင်ကြီးရာထူးတွေအများကြီးဟာနဲ့ပတ်သက်ပြီးတချို့တွေကဝေဖန်ပြောဆိုနေကြပါတယ်အဲ့လိုဒေါအောင်ဆန်းစုကြည်ကဘာအတွက်ကြောင့်လို့ရာထူးဝင်ကြီးရာထူးတွေအများကြီးယူရပါလဲ
ဒီကျွန်တော်တို့ကြားနေရတဲ့သတင်းချက်လေးရဆိုရင်တော့ဒေါအောင်ဆန်းစုကြည်ကအမှန်မှာပါတီဥက္ကဋ္ဌနေရာမှာပဲခိုင်ခိုင်မာမာရပ်ပြီးတော့နော်လွှတ်တော်ကိုရောပါတီကိုရောအစိုးရအဖွဲ့ကိုရောနော်အားလုံးကိုမူဝါဒရကောင်းဆောင်ဦးစီးသွားမယ်လို့ကျွန်တော်တို့လည်းအလိုနားလေတယ်လေဒါပေမဲ့တင်းချူကတော့ဒေါက်ဆန်းစုကြည်ကခုနပြောတဲ့เนาะအစိုးရအဖွဲ့တွေကချုပ်ဝင်ဌာနတွေမှာเนาะအခက်ခဲတွေတွေ့လာရတဲ့အပေါ်မှာသူကိုယ်တိုင်အဲ့ဒီလိုမျိုးအစိုးရတဲ့ပါရတယ်လို့ပြောတာတွေလည်းရှိတယ်ကျွန်တော်အမြင်ကတော့ခဏအထွေကူပြောင်းရေးเนาะလုပ်နေတဲ့ကာလမှာအမျိုးသားရင်ကြစီရေးကိုဒေါက်ဆန်းစုကြည်တို့ဦးစားပေးလုပ်နေရတယ်လေဆိုတော့အမျိုးသားရင်ကြစီရေးဆိုတာကကျွန်တော်တို့လက်ရှိ NLD နဲ့เนาะတတ်မတော်ကြားထဲမှာဒီမကဘူးNLD နဲ့တိုင်းရင်းသားလူမျိုးစုတွေကြားထဲမှာ NLD နဲ့เนาะတခြားနိုင်ငံရေးအင်အားစုတွေကြားထဲမှာတင်းနေကိုင်အင်အားစုတွေကြားထဲမှာတပ်မတော်နဲ့လည်းအလားတူเนาะဒီဖွဲ့တွေကြားထဲမှာအမျိုးသားညစ်စီကိုလုပ်နေရတဲ့ခါကျတော့တပ်မတော်ခေါင်းဆောင်နေတဲ့ဒေါအောင်ဆန်းစုကြည်တို့အမြင်နဲ့ထိတွေ့ဖို့ဆိုတာ နော်တောင်းဆိုတိုင်းလည်းမဖြစ်ဘူးလေအရင်တော့လည်းတောင်းဆိုခဲ့တာမရဘူးအဲ့တော့ကျွန်တော်တို့မြန်မာနိုင်ငံကြီးမှာအမြင့်ဆုံးအာဏာကိုချုပ်ခင်ထားတဲ့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီဆိုတဲ့ကာလုံထဲမှာပါမတာရင်ခုနပြောတဲ့သမ္မတော်ကဦးစီးချုပ်ကတူစီးချုပ်ကနှစ်ယောက်လုံးနဲ့အပြင်နော်ကာကွယ်ရေးဝန်ကြီးတို့ပြည်ထောင်စုဝန်ကြီးတို့လက်ဆက်ရေးရာဝန်ကြီးတို့စသဖြင့်သမ္မတော်ဘက်ကခေါင်းဆောင်တွေနဲ့လေးကွင်းရမယ်မူဝါဒပိုင်းဆိုင်ရာနဲ့လုပ်ငန်းဆိုင်ရာတွေမှာနေ့တရတခါဝအနေဆုံးကြည့်ကြည့်ဆက်ဆံဝင်ရမယ်ဒါကြောင့်မို့လို့ဒေါ်အောင်ဆန်းစုကြည်ဟာကာလုံထဲမှာပါမကိုဖြစ်မဲ့တကြောင်တနည်းအားပဲရှိတော့တယ်ပါဖို့ကလည်းနိုင်ငံခြားရေးဝန်ကြီးအနေနဲ့ပါမပဲရတော့မယ်လေအဲ့တော့ဒေါ်အောင်ဆန်းစုကြည်ကနိုင်ငံခြားရေးဝန်ကြီးဌာနကိုတော့ဝန်ကြီးဖြစ်နေမှလည်းမတူတူဝင်ရတော့မယ်ဝင်မှသာလျှင်ကာလုံထဲမှာလည်းပါပြီးတော့အမျိုးသားပြန်လည်ရင်ကြားစီရေးကိစ္စတွေကိုလည်းပဲညီညီကပ်ကပ်ဆောင်ရွက်လို့ရမယ်နောက်နိုင်ငံတကာကကျွန်တော်တို့နိုင်ငံကိုထိတွေ့ဆက်ဆံတဲ့ခါမှာလည်းကုန်သိခါရှိရှိနဲ့ပြောနိုင်ဆိုနိုင်တင်ပြနိုင်အောင်အခုညီလေးရအောင်လုပ်နေတာလေနိုင်ငံတိုင်းဝန်ထမ်းကအဓိကချတယ်လေ
Okay
တချို့မို့လို့ဒေါ်အောင်ဆန်းစုကြည်ကတော့နိုင်ငံခြားဆက်ဆံရေးကိစ္စလေးရေးကြည့်တဲ့တချို့နောက်တစ်ခုကကာလုံမှာလည်းပါဖို့လိုတဲ့တချို့နိုင်ငံခြားရေးဝန်ကြီးဖြစ်နေယူလိုက်ရတယ်လို့ကျွန်တော်အဲ့လိုမျိုးယူဆတယ်ဒါအပြင်တို့စုပြောရတယ်လို့ပေါ့သမ္မတရဲ့เนาะအထက်မှာသူရှိမယ်ဆိုတာကစီမံခန့်ခွဲရသူပြောနေတာမဟုတ်ဘူးသမ္မတကစီမံခန့်ခွဲရတော့အမြင့်ဆုံးပေါ့ဗျာ
Okay
ဒါပေမဲ့နိုင်ငံကြီးဥဆောင်မှုရကြတော့ဒေါ်အောင်ဆန်းစုကြည်ကပါတီဥက္ကဋ္ဌရှင်နဲ့အမြင့်ဆုံးကကြောင့်မို့လို့တကယ်လုပ်ငန်းခွင့်ရောက်တဲ့ခါကျတော့သမ္မတနဲ့အနီးကဝါဒတွေကိုနော်ထိန်းချုပ်ဖို့နော်လုပ်ငန်းဆောင်တာတွေမှာစစ်စစ်မပြတ်တည်နေဖို့အကြံဉာဏ်ဟလာပေးနိုင်ဖို့ဟို guideline တွေချနိုင်ဖို့ပေါ့ဗျာအဲ့ဒီအတွက်ကြောင့်မို့လို့သမ္မတရုံးဝန်ကြီးနေရာကိုလည်းယူရတယ်ဒါမှသာလင်းဝန်ကြီးတွေအကုန်လုံးကသမ္မတစီကိုအစီရင်ခံတဲ့ကိစ္စမှန်မြသမ္မတရုံးဝန်ကြီးရတဲ့ဆင့်သွားရတဲ့အတွက်ကြောင့်ဟိုဝန်ကြီးချုပ်တယောက်ရဲ့တာဝန်ပုံစံမျိုးပေါ့ဗျာ
အ
ကုန်လုံးသူစီကိုလာပြီးမှဆိုသမ္မတကိုအစီရင်ခံတော့သမ္မတနဲ့အနီးကလှုပ်ဆောင်နိုင်တဲ့အပိုင်းပိုင်းရှိတယ်။အဓိကအဲ့နှစ်ခုပါပဲနော်။ကျန်တဲ့ပညာရေးနဲ့တရားစစ်နဲ့စွမ်းရင်ကတော့ကျွန်တော်ထင်တယ်။မချခင်မှာသူတင့်တော်တဲ့ဝင်းတပားပါးကိုပြန်လေရွေးချယ်ပြီးတော့ဆွဲပေးမယ်လို့ကျွန်တော်ထင်တယ်။လက်တလုံးမှာတော့ပညာရေးနဲ့နိုင်ငံကအကူအညီတွေလိုတယ်။ဒေါ်ဆန်းစုကြည်ရဲ့အလားကုန်တိခါကိုတုံးဖြူပြီးတော့ပေါ့နော်။ဒီတွင်မှာရှိနေတဲ့ပညာရေးကြောင်းလဲတဲ့ကိစ္စတွေနဲ့လည်းအလားဆက်ဆက်ဖို့လိုတယ်လို့နိုင်ငံခြားအကူအညီလေးရဖို့နော်လိုအပ်တယ်။စွမ်းအင်နဲ့တရားစစ်ကြတော့ပုံနေပြောရရင်ဒီကျွန်တော်တို့ ARD မြစ်တို့နော်တန်လီမြစ်တို့စသဖြင့်အဲ့ဒီမှာတရုတ်ကလာပြီးတော့ပစ္စည်းထုတ်အားပစ္စည်းထုတ်ဖို့ရေကတာလာဆောက်တဲ့ခိစားတွေစွန့်ရင်ခိစားတွေအများကြီးပံပတ်တက်နေတော့ဒေါ်အောင်ဆန်းစုကြည်နဲ့ဂုံတိတ်ခါကိုအထုံးပြုပြီးတော့ဒါတွေကိုဆက်ဆံရမှာရှိတယ်စီးပွားရေးအတွက်လက်ရက်စစ်ကအရေးကြီးတဲ့ခါကျတော့ဒီလက်ရက်စစ်စွန့်ရင်နဲ့ပတ်သက်တဲ့ဝန်ကြီးဌာနကိုလည်းလက်တလို့တော့ခြင်နာဦးမယ်လို့ကျွန်တော်ထင်တယ်ရေရှည်တော့တခြားတင့်တုံတရားကိုဆွဲယူမယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်မို့ဝန်ကြီးသားတွေအများကြီးခြင်နာရဲဆိုတဲ့ဥစ္စာကဒါကကျူးကျောင်းခံလုံတယ်လို့ကျွန်တော်ယူဆပါတယ်ဗျ
။ Okay ။နောက်တစ်ခုကကျွန်တော်တို့ဒီကာကြုတ်ကရွေးချယ်လိုက်တဲ့ဒုဗိုလ်ချုပ်ကြီး၃ဦးပေါ့လေ။ဒုဗိုလ်ချုပ်ကြီးစိန်ဝင်းကကာကွယ်ရေးဝန်ကြီးယာတုကိုယူမှာဖြစ်ပြီးဒုဗိုလ်ချုပ်ကြီးရဲအောင်ကဒီနေဆက်ရေးရာဝန်ကြီးနောက်တစ်ခါပြည်ထရေးဝန်ကြီးကိုဦးဆောင်မဲ့သူကတော့ဒုတိယဗိုလ်ချုပ်ကြီးကျော်ဆွေတို့ဖြစ်တယ်။အဲ့ဒီသူတို့နဲ့ပတ်သက်ပြီးကျွန်တော်ဒီသတင်းတွေဖတ်နေရတဲ့အထက်မှာသူတို့တွေကဒီနာမည်ပြက်မရှိဘူးအမဲဆက်မရှိဘူးလို့သတင်းတွေမှာဖော်ပြထားပါတယ်ဒေါက်တာမြင့်ချူအနေနဲ့ရောဘယ်လိုမြင်ပါလဲ
တပ်တော်ထဲမှာတော့လေတကယ်လက်စားချစားနေတဲ့လူတွေထိပ်ပင်ကောင်းဆောင်တွေမှာရှိတော်ညာလည်းပဲတချို့လည်းတပ်မတော်သားဘဝကိုမြင့်မြတ်နုံနုံနဲ့စောင့်ထင်းတဲ့လူတွေလည်းရှိပါတယ်အဲကြောင့်မို့ကျွန်တော်တို့အမြင်နဲ့ပြောပါတယ်တပ်မတော်ကိုလူလူကမုန်းတာမဟုတ်ပါဘူးတပ်မတော်ကိုအတုံးချနေတဲ့တပ်မတော်ကောင်းဆောင်တချို့ကိုမုန်းတာပါဒါကြောင့်မို့လို့ဒီထဲမှာလည်းပဲသူ့ဘုကျုပ်ကြီးစိန်ဝင်းတို့သူ့ဘုကျုပ်ကြီးကျော်ဆွေတို့သူ့ဘုကျုပ်ကြီးရဲအောင်တို့လိုပုဂ္ဂိုလ်မျိုးတွေကအဲ့ဒီအထဲမှာရှိနေတဲ့လူတွေနဲ့ဆိုင်တော့နော်ပြောစရာနည်းတယ်အပြစ်နည်းတယ်လက်စားမှုနော်ကင်းရှင်းတယ်လို့တည်င်းတွေထွက်နေတယ်ဆိုတော့ဒါကတော့ကောင်းတဲ့အလားလားပေါ့ဗျာဒါကတော့ကြိုးဆိုရမှာပေါ့တခုပဲရှိတာကစစ်တပ်ဆိုတာကအထက်ကအမိတ်တိုင်းတာဝန်ထမ်းရတဲ့ခါကျတော့တာဝန်ရှိတဲ့ဒီဝန်ကြီး၃ပါးလုံးဟာနောက်ကြောင်ဘလောက်ပဲရှင်းရှင်းဇာတိတာဘလောက်ပဲကောင်းကောင်းလက်ပဲလက်ယူဘလောက်ပဲဟာလားကင်းရှင်းရှင်းဖြစ်ခဲ့ပါစေ။တကယ်လုပ်ငန်းတွေဆောင်ရွက်တဲ့အခါမှာကာကွယ်ရေးအစီအချုပ်ကနေပြောလာတဲ့စစ်မိတ်တွေကိုပဲသူတို့ကနာခံမဲ့သဘောဖြစ်တဲ့အခါကျတော့အဲ့ဒီမှာကျွန်တော်မြင်တာအချိုးစည်းဝါပြဿနာရှိလာပြီ။ဘာလဲဆိုတော့ဒီဝိုင်းဌာနသုံးခုကသမရကိုတာဝန်ခံရတယ်တကယ်တော့ဖော်ချက်ကိုရှင်းဥပဒေရ။နော်ကာကြိုးကနာမည်စင်းတင်လိုက်ပြီးတော့သမရကအဲ့ဒါကိုလက်ခံလက်မှတ်ထိုးအစိုးတင်လွတ်တော်အတည်ပြု။ဒါပေမဲ့တကယ်တာဝန်ခံရမှာကသမရကိုတာဝန်ခံရမှာအပြင်မှာတကယ်လက်တွေ့ကြတဲ့ခါကျတော့သမရနာမည်ကံသာရှိပြီးတော့သူတို့လူသမီးအရာအလုံးဟာသမရရဲ့သဘောတူညီမှုနဲ့လုပ်တာမဟုတ်ဘဲနဲ့ကာကျုပ်ရဲ့အမိန့်နဲ့လုပ်တယ်ဆိုတာမျိုးတွေဆက်ဖြစ်နေရင်တော့သူတို့ရဲ့တကူကြီးကောင်းမွန်တဲ့နော်နောက်ကျောင်းတမိုင်းတွေကလည်းတိုင်းပြည်အတွက်ပြိတ်ပြီးတော့ဟာလာအထောက်အကူမပြုဘူးလို့ကျွန်တော်ထင်တယ်။ဒါကြောင့်မို့လို့ဒီပုဂ္ဂိုလ်၃ယောက်ဟာ တိုက်ပြင်းတဲ့လူမျိုးတကယ်ချစ်တယ်ဆိုရင်တပ်မတော်ကိုကောင်းသိချင်တယ်ဆိုရင်တမရဥထင်ကျော်ရဲ့စီမံခန့်ခွဲမှုနဲ့ထိချုံမှုအောက်မှာသူတို့ကောင်းကောင်းမွန်မွန်လှုပ်ဆောင်သွားပြင်တယ်လို့ကျွန်တော်အဲ့လိုအကြံပေးခြင်းတယ
်နောက်တစ်ခုကဒီကာကျုပ်ကပေါ့လေဘိုးကျုပ်ကြီးမင်းအောင်လိုင်းကတော်လိုင်းရေးနေမှာရင်ကဒီစစ်ဘိုးဟောင်းတွေကိုခေါ်ပြီးသူတို့ကရဝါပြူရင်နဲ့သူပြောသွားတာတပ်မတော်ရဲ့အမိဖာများပင်ဖြစ်တယ်ပေါ့လေအဲ့ငိမ့်စားဒီဘိုးကျုပ်တည်းကအဲ့တော့ကျွန်တော်အရင်တော့သိတာကတပ်မတော်ရဲ့အမိဖာများပြည်သူများသာဖြစ်တယ်လို့ဆိုတယ်အခုကျတော့သူတို့ပြောင်းလိုက်တဲ့သဘောပါလ
ားဘိုးကျုပ်ဆန်းထောင်ခဲ့တဲ့မြန်မာတပ်မတော်ဟိုအစတည်းကပြည်သူသာမိပြည်သူသာအဖပါတပ်မတော်ဟာပြည်သူရဲ့အစီအကံဖြစ်ရမယ်ပြည်သူဟာတပ်မတော်ရဲ့အစီအကံမဖြစ်ရဘူးဆိုတာဘိုးကျုပ်ထပ်ခါလေးလေးပြောခဲ့တယ်နော်အစဉ်ဆက်လည်းထင်ခဲ့တယ်ဒါပေမဲ့အာဏာရှင်ကြီးဦးနေဝင်နောက်ပိုင်းကျတဲ့ခါကျတော့ပြည်သူကအမိဖာမဟုတ်တော့ဘဲနဲ့တပ်မတော်အမိတပ်မတော်အဖဖြစ်လာတဲ့ဥစ္စာကနေ့ထိပေါ့ဗျာဒါကြောင့်မို့လို့ဒီကာကျုပ်မရောက်နိုင်ပြောလိုက်တဲ့စကားကိုတော့ကျွန်တော်သိတော့လေမအံ့ဟုတ်အမှတစ်ခုပဲရှိတယ်အဲ့ဒီနေရာပြောရတဲ့အထက်မှာတော့တပ်မတော်ဟာနိုင်ငံတော်နဲ့ပြည်သူတို့အကျိုးစီးပွားဖြစ်ထွန်းအောင်နဲ့ဖော်ဆောင်နိုင်ဖို့အတွက်တပ်မတော်ကပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့ဥစ္စာကိုသူကအလေးနဲ့ပြောတယ်လေအဲ့ဒါတော့ကျွန်တော်ကြိုးဆိုတယ်ဒါပေမဲ့အဲ့ဒီကြိုးဆိုတာတစ်ခုနောက်ကွယ်မှာကျွန်တော်တို့စိုးရင်စရာရတယ်တခါဘာပွဲတွေ့ပြန်လဲဆိုတော့သူပြောတဲ့စကားတည်းမှာလေမြန်မာနိုင်ငံတဘူးစီပေါ်ဆောင်ရမှာတဲ့အဓိကနှောက်ရှက်ထန်တားနေတာနှစ်ခုရှိတယ်တဲ့တစ်ခုကစီကံလှုပ်လှုပ်လုပ်နေတဲ့ဥပဒေကိုလေးစားလိုက်နိုင်မှုအားနေတာတစ်ခုတဲ့နောက်တစ်ခုကလက်နက်ကန်တောင်းကြမှုတွေရှိနေတာတစ်ခုလို့ပြောတယ်အဲ့တော့တကယ်ပြောရရင်ဒါတွေကဖြစ်ချင်လို့ဖြစ်နေတာမဟုတ်ဘူးဗျအဓိကနော်စီကံနဲ့လှုပ်လှုပ်လုပ်နေအားနေနေတယ်ဥပဒေကိုလေးစားလိုက်မှုနေတယ်ဆိုတာကတမတော်ပါဝင်ဖြစ်နေတာဗျအဲ့တော့တမတော်လည်းဒီဥစ္စာထဲမှာပြုပြင်ပြောင်းလဲဖို့လိုတယ်သူတို့မပြောင်းလဲဘဲနဲ့တခြားဟာလားဒီအဖွဲ့အစည်းတွေကပဲစီကံတုတ်တုတ်လုံးကြီးတွေလိုက်နာမယ်ဥပဒေကိုလိုက်နာနေလို့မရဘူးပြသူတို့ကိုယ်နိုင်ကိုယ်ကဒါတွေကိုလိုက်နာစောက်ထိန်ဖို့လည်းလိုတယ်နောက်တစ်ချက်ကလက်နက်ကန်တောင်းချမှုတွေရှိနေလို့ဆိုတဲ့ဥစ္စာကတော့စကလုံးအတုံးတော့ကတော့မကောင်းဘူးပြမျိုးသားပြန်တဲ့တင်မြတ်ကြီးကိုမရှိရှုဘူးပြဒါလို့လက်နက်ကန်ပဋိပက္ခတွေဖြစ်နေတဲ့အကြောင်းရင်းကဘယ်တစ်ဖက်တည်းမဟုတ်ဘူးပြတပ်မတော်ကြောက်လည်းပါတယ်လေဒါကြောင့်မို့လို့ဒီအချက်နှစ်ချက်ကိုပြောသွားတော့ကျွန်တော်ဘဝင်မချဘူးပြဒီစကားကတော့အမျိုးသားပြန်နေကြစီကို NLD အစိုးရကနေပေါ်ဆောင်နေတဲ့ချိန်မှာသူအနေနဲ့ဒါကြီးကိုပြောလိုက်ခြင်းအဖြစ်လူဆိုင်ကြစီကြီးကိုမရှိရှုဘူးလို့ကျွန်တော်ကအဲ့လိုသုံးသပ်တယ်ဗ
ျ
ဒါကတော့သူ့မိခုံထဲမှာသူပြောသွားတဲ့စကားပေါ်မူတည်ပြီးတော့ကျွန်တော်ထောက်ပြရတာပါအဲ့တော့ဒါဒီကတော့ပြုပြင်သင်းတဲ့အထက်မှာတော့ဒီလိုစိတ်ထားမျိုးတွေလည်းပြုပြင်ရမယ်ဆိုတာကိုကျွန်တော်ထောက်ပြခြင်းနဲ့
ဒေါက်တာမြင့်ရွှေရဲ့ဆိုရင်ကျွန်တော်တို့အခုတက်လာမဲ့ဒီမိုကရေစီအစိုးရစစ်တပ်ကဘာမှအနှောက်အယှက်မပေးဘဲနဲ့အားလုံးချောချောဖြူဖြူဖြစ်ပါစေလို့ကျွန်တော်တို့ဆုတောင်းဖို့ပဲရှိရပါတယ်เนาะကျေးဇူးနဲ့အများကြီးတင်ပါတယ်ဒေါက်တာမြင့်ရွှေ
โอเคเจ๊ดิติมาเ
ร่ SBS Radio ရဲ့သတင်းမျက်မှောက်ရေးရနဲ့စိတ်ဝင်စားဖွယ်ရအကြောင်းအရာတွေကိုသစ်မာသာစကားနဲ့နားဆင်နိုင်ပါတယ်ဆွေးနွေးမှုတွေမှာပါဝင်ခြင်းနဲ့ဆိုရင်လဲ sbs.com.au/bemis ကိုသွားပြီးတော့ပါဝင်နိုင်ပါတယ်ရှင်